ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုခါယူကရိန်းနိုင်ငံမှာအောင်ပွဲခံလိမ့်မယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကမလ26ရက်နေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂနဲ့မြောက်အတ္တလန္တိတ်စစ်စာချုပ် NATO ဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ပဲလစ်ဒီဘိုးစာအမှုပညာပြတိုင်မှာသူ့ကိုစောင့်မျှော်နေကြတဲ့ပရိသတ်နဲ့တွေ့ဆုံစဉ်မှာသမ္မတအိုဘားမားကအခုလိုပြောဆိုခဲ့တာပါ။ခရိုင်းမီးယားဒေသကိုရုရှားကိုပြန်ပြီးဖျက်ရှားပြီးကျူးပန်းမှုအင်အားကြီးနောက်နိုင်ငံတွေမှာဘလို့မှစီစဉ်မရှိဘူးလို့လည်းသမ္မတအိုဘားမားကဆိုပါတယ်။ဒါပေမဲ့လည်းအချိန်ကြာလာတာနဲ့အမျှအနောက်နိုင်ငံတွေကဆက်ပြီးစီးလုံးညီညွတ်နေကြမယ်ဆိုရင်ရုရှားကသူ့ရဲ့ယူမန်ချက်တွေကိုဖြည့်ဆည်းဖို့အင်အားထပ်သုံးလို့မရနိုင်ဘူးဆိုတာကိုသဘောပေါက်နားလည်လိမ့်မယ်လို့လည်းသမ္မတအိုဘားမားကပြောခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတအိုဘားမားကရုရှားကခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်တဲ့အတွက်နိုင်ငံတကာမိသားစုဟာရုရှားကိုအထူးကြံပစ်ပယ်ထားဖို့တန်ိဋ္ဌန်တွေပုံမူစီလုံးညီညွတ်စွာချလာကြတဲ့အခုပြဿနာကနေဥရောပဟာစွန့်ရင်လောင်စာရရှိရေးအတွက်ရုရှားကိုမမိကိုပဲတခြားသောနီးလန်းတွေနဲ့ရရှိရေးကြိုးပမ်းကြဖို့မိမောင်းထုတ်ပြလိုက်တာပဲဖြစ်တယ်လို့လည်းသမ္မတဥဘာမကဆိုပါတယ်ရုရှားရဲ့စွန့်ရင်အရင်အမြင့်တွေဟာအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ရဲ့ရုရှားကိုအရေးယူပိတ်ဆို့တံခါးမှုတွေနောက်ထပ်ပြစ်မှတ်တစ်ခုဖြစ်လာနိုင်တယ်လို့လည်းသမ္မတဥဘာမကပြောခဲ့ပါတယ်မလ25ရက်နေ့ကတော့ဆက်မှုဖွံ့ဖြိုးပြီးထိပ်သီး၈နိုင်ငံတဲကနေရုရှားကိုထုတ်ပြန်ပြစ်ဖို့ကြံတဲ့ဆက်မှုထိပ်သီး9နိုင်ငံကဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ